မင်္ဂလာညနေကြီးမှာတက်တာရှင်များရှင် VU American တန်ရဲ့2018ခုနှစ်ဩဂုတ်လ2ရက်ကြာတာပြင်းညနေကင်း VU မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ16.25 MHz ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေကင်းအစီအစဉ်တွေကိုကျွန်မအများသဖြင့်အောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေကတော့ဇင်ဘာဝေနိုင်ငံမှာဆန္ဒပြသူတွေနဲ့ရဲတွေကြားအထိရုံးနေဖြစ်ခဲ့ပြီးဒီနေ့မှာတော့ဇင်ဘာဝေနိုင်ငံသားတွေသမ္မတရွေးကောက်ပွဲရလဒ်ကိုစောင့်မျှော်နေပါတယ်။ရခိုင်ပြည်နယ်ကကြောက်ဖြူရင်းနဲ့စီမံကိန်းကိုမူလကရရတဲ့ကုန်ကြမ်းစီတည်တည်သာရှက်ချသွားမယ်ကြောင်းမြန်မာစိုးရတောင်းရှိသူတယောက်ကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ။
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလှော်ရင်မှာတော့မြန်မာနိုင်ငံဒေသအနှံ့ပြမိုးတဲထံမီရေကြီးခဲ့လို့လေယာစပွားဆိုင်ခင်အများပြရင်းနှီးမြှုပ်ပျက်စီးခဲ့ရတဲ့အပေါ်လေယာဆိုင်ပြွေးရင်းနဲ့ဆင်မြန်းဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိဒုတိယအမြဲတမ်းအတွင်းဝန်ဦးမျိုးတင့်ထွန်းကအခုလိုပြောပါတယ
်3သိန်းကျော်ရေမြှုပ်တယ်7သိန်းကျော်ပြန်ပေါ်တယ်3သိန်းကျော်ပျက်စီးတယ်ပြန်ဆိုင်တာကမိုးစပွား6ပေါင်းကျော်ဆိုင်တယ
်ဒီအစုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူနားဆင်ရမယ့်သတင်းလှော်ရင်မှာတော့မြန်မာနိုင်ငံတဝန်းဒီနှစ်ပိုင်းတွေမှာသဘာဝဘေးဒဏ်ခံနေရတာကြောင့်သဘာဝပတ်ဝန်းကျင်ချိန်တင်ရေးပညာပေးစီမံကိန်းတွေချမှတ်ပြီးအလေးနဲ့ကိုင်းတွယ်ဖြည့်ရှင်းသင့်ပြီးဆိုတဲ့အကြောင်း American တရုတ်ကုန်သွယ်ရေးစစ်ပွဲအခြေအနေတိုးမြင့်ဖြစ်ပေါ်နေတာကြောင့် American လယ်သမားတွေကိုအထိနာစီလောက်တဲ့ရိုက်ခတ်မှုတွေရှိနေတဲ့အကြောင်းစတဲ့သတင်းလှော်ရီကိုတင်ဆက်ပေးသွားမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးပါအောင်ရှင်
ဇင်ဘာဝေနိုင်ငံရဲ့ခေါင်းဆောင်တွေဘယ်သူဖြစ်မလဲဆိုတာသိဝင်ရဖို့တောင်းဆိုဆန္ဒပြသူတွေနဲ့ရဲတွေကြားအထူးကြုံနေဖြစ်ခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာတော့ဇင်ဘာဝေနိုင်ငံသားတွေသမ္မတရွေးကောက်ပွဲရလဒ်ကိုစောင့်မျှော်နေကြပါတယ်။ဒီနေ့လာနေ့ကရွေးကောက်ပွဲရလဒ်ကိုမနေ့ကရွေးကောက်ပွဲကော်မရှင်ကကြီးညာမယ်လို့မျှော်လင့်ထားခဲ့ကြပေမဲ့ရလဒ်ကိုကြီးညာဖို့အ ਨੇ ဆုံးတစ်ရက်ထပ်ဆိုင်ခဲ့ရတာပါ။မျိုးတော့ဟာရီရီကဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားဖြစ်ခဲ့တဲ့ဒီကြုံနေမှာတော့လူ3ဦးသေဆုံးခဲ့ပါတယ်။ဒီနောက်မှာတော့ညီဝင်ပြည်ပြားရေးအတွက်စစ်တပ်ကိုတရားဝင်အကူအညီတောင်းနေတဲ့ဥပဒေကိုအာဏာရှင်တွေထုတ်ပြန်ခဲ့တာပါ။အမှန်တော့ MSMN နဲ့ကာကဝါကသူတက်တဲ့ရုပ်ပြခတ်တွေဖြစ်ခဲ့တဲ့ပေါ်တိကျလွတ်လပ်တဲ့စုံစမ်းမှုနဲ့ပေါ်ထုတ်ဖို့နဲ့တိုင်းပြည်အတွက်ရှေ့ဆက်ပူပေါင်းဆောင်ရွက်သွားဖို့လိုအပ်ကြောင်းဒီနေ့ပဲပြောလိုက်ပါတယ်။ပုံလင်းမြင်သာမှုနဲ့တာဝန်ခံမှုတွေကိုလက်ခံယုံကြည်ကြောင်းနဲ့တာဝန်ရှိသူတွေကိုပေါ်ထုတ်ပြီးဥပဒေနဲ့အညီအရေးယူဖို့လိုအပ်ကြောင်းတူတာလူမှုကွန်ရက်ကနေသမ္မတကပြောဆိုလိုက်တာပါ။သောရာကိုပြမှုတွေကိုလည်းဥပဒေနဲ့ညီညီချင်းချင်းပြန်လည်လေးစားမှုတွေနဲ့ဖြည့်ရှင်းရဖို့အခုချိန်မှာအရေးကြီးကြောင်းလဲပြောဆိုခဲ့ပါတယ်။ဒီမှာမှုတွေကိုအမြန်ဆုံးရှော့ချနိုင်မဲ့နည်းလမ်းတွေကိုဆွေးနွေးဖို့အတက်ခံကောင်းဆောင် Nelson Chamisa နဲ့အစိုးရကဆက်သွယ်ကြိုးပမ်းနေတယ်လို့လည်းပြောဆိုထားပါတယ်။အထူးကအတက်ခံပါတီ MTC ကတော့ရွေးကောက်ပွဲမှာမတမာမှုတွေရှိကြောင်းနဲ့အတက်ခံကောင်းဆောင်ကသူ့နိုင်ငံကြောင်းပြောဆိုထားပါ။ဒါပေမဲ့ရွေးကောက်ပွဲရလဒ်တွေကိုထုတ်ပြန်ရမှာတော့အနာရဇနူ PF ပါတီကအများစုနဲ့နိုင်ငံကြောင်းရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်
။ American သမ္မတ Donald Trump ကမြောက်ကိုရီးယားအနေနဲ့ American ချက်ဆုံးစစ်တီရုပ်လောင်းအကျဉ်းချံတွေကိုပြန်ပို့ပေးတဲ့အတွက် Kim Jong Un ကိုကျေးဇူးတင်လိုက်ပါတယ်။သမ္မတ Trump ကသူနဲ့တွေ့ခဲ့စဉ်မြောက်ကိုရီးယားကောင်ဆောင် Kim ကကတိပေးခဲ့တဲ့အတိုင်းဒီကိုရီးယားစစ်ပွဲတွင်ခြံခဲ့တဲ့ American ရုပ်လောင်းအကျဉ်းချံတွေကိုစပြီးပြန်ပို့ပေးလိုက်တဲ့အတွက်ကျေးဇူးတင်ပါတယ်လို့ Internet Twitter ကနေမနေ့ကရေးလိုက်တာပါ။သူ့စာကြောင်းအဆုံးမှာ Kim နဲ့မကြခင်မှာတွေ့ကြသေးတာပေါ့လို့သမ္မတ Trump ကရေးခဲ့တာကြောင့်ပြည်ခဲ့တဲ့ဇွန်လတုန်းကဒီကောင်းဆောင်နှုတ်စင်ကာပူမှာတွေ့ခဲ့တာရဲ့နောက်ဆက်တွဲအဖြစ်နောက်တစ်ခါထပ်တွေ့ဖို့စိတ်ဝင်စားမှုရှိနေတဲ့ဟန်ပေါ်နေပါလေ။အခုလိုသမ္မတ Trump ပြောလာတာကဒုသမ္မတ Mike Pence အနေနဲ့ Hawaii ပြည်နယ်ကိုရောက်လာတဲ့ဒီကျွမ်းကျင် American စစ်သည်55လောင်းအမိမြေပြန်သေးဆောင်နေတဲ့အခမ်းအနားကိုဥဆောင်ကျင်းပပေးပြီးနိုင်ငံပိုင်းအတွင်းမှာဖြစ်လာခဲ့တာပါ။ကိုရီးယားစစ်ပွဲအတွင်းစစ်သည်ပေါင်း American စစ်သည်9,900ပျောက်ဆုံးခဲ့ပြီး9,300ခန့်ကတော့မြောက်ကိုရီးယားမှာကျန်နေတုံးမဲ့လို့အများကယူဆထားကြပါလေ။ဒီ Hawaii ခန္ဓာမှာဒုသမ္မတ Pence က1950ကနေ53ခုနှစ်အတွင်းဖြစ်ခဲ့တဲ့ကိုရီးယားစစ်ပွဲအတွင်းကျဆင်းခဲ့တဲ့ American City ရုံလောင်းအချင်းချံတွေကိုခုလိုပြန်ပို့ပေးဖို့သမ္မတ Trump အနေနဲ့မြောက်ကိုရီးယားကောင်းဆောင် Kim နဲ့တွေ့တုန်းကကတိရအောင်ယူပြီးအခုလိုဖြစ်လာတာပါလို့ထုတ်ပြောခဲ့ပါတယ်။ဒါပေမဲ့ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကမြောက်ကိုရီးယားအနေနဲ့ Nuclear ဆွတ်လွတ်ပေးမယ်လို့ပြောခဲ့ပေမဲ့နှိမ့်ပြီးလောင်စာတွေဆက်ထုတ်နေတယ်လို့ပြည်ခဲ့တဲ့ဘက်ကပြောတာနဲ့နောက်မြောက်ကိုရီးယားမစ်ဆိုင်းဒုံးကျည်တွေထပ်ထုတ်နေတာကို American ထောက်လှမ် YouTube မှာလာပေါ်နေကြောင်းဒီပါတဲ့သတင်းတွေထွက်လာပြီးအခုလိုစစ်တီရုံလောင်းချင်းချင်းပြန်ပို့တာစဖြစ်လာတာပါခင်ဗျ
အမေရိကန်လက်လီလုပ်ငန်းကြီးတွေနဲ့စားတောက်ဆိုင်လုပ်ငန်းတွေက credit အကြွေးကတ်တွေနဲ့ဘဏ်ကနံပါတ်တမောင်းများစွာကိုမကြာခင်နှစ်တွေတုန်းကခိုးယူထားကြတဲ့ cyber internet ဖောက်ထွင်းသူတွေကိုဖမ်းဆီးရေးယူလိုက်ပါပြီ2015ခုနှစ်ကနေ2019ခုနှစ်အတွင်း American company 120ရေကိုဖောက်ထွင်းမှုပေါင်းများစွာကျူးလွန်ခဲ့တယ်လို့အချိန်တော်ကြာမတင်ငါဖြစ်နေခဲ့တဲ့အရှေ့ဥရောပက cyber ရာဇဝတ်ကိုင်းတစ်ခုဖြစ်တဲ့ Fin 7ရဲ့ခေါင်းဆောင်3ယောက်ကိုမနေ့တုန်းကပဲ American အာဏာပိုင်တွေဖမ်းဆီးရေးယူလိုက်တာပါပြစ်မှတ်ထားတက်ခတ်ခံခဲ့ရတဲ့ company အများစုဟာစားတောက်ဆိုင်ဂိမ်းစားတဲ့လုပ်ငန်းတွေနဲ့အက်ကန်ရေးဝန်ဆောင်မှုလုပ်ငန်းတွေဖြစ်ကြောင်းလည်းအစိုးရရှိနေတွေကပြောပါရယ်အာဏာပိုင်တွေကတော့ Fin 7ကိုင်းကအချက်လက်တွေဖောက်ထွင်းခိုးယူတာခံရကြောင်းလူစုရှင်ကြားကြေညာထားတဲ့စားတောက်ဆိုင်လုပ်ငန်းတွေအပါအဝင် American company 5ခုကိုပဲတက်ခတ်ခံရတဲ့လုပ်ငန်းတွေဖြစ်နေအတည်ပြုပြောဆိုထားကြတာပါဖမ်းဆီးလိုက်တဲ့ Fin 7ကိုင်းရဲ့ခေါင်းဆောင်3ဦးဟာယူကရိန်းနိုင်ငံသားတွေဖြစ်ကြပြီးအသက်44နှစ်အရွယ် Dmitry Fedorov အသက်33နှစ်အရွယ် Fira Helter နဲ့အသက်30အရွယ် Andrei Kubakov တို့ဖြစ်ကြကြောင်းလည်းအာဏာပိုင်တွေထုတ်ဖော်ပြောဆိုထားပါတယ
်။တရုတ်နိုင်ငံမှာတော့ရှန်တောင်းတက္ကသိုလ်ကအငိမ့်စားဘာမော့ခါတူဟာ VOA Mandarin ဌာနနဲ့ဆက်သွယ်မေးမြန်းခန်းတစ်ခုလုပ်နေချိန်တွင်တရုတ်ရဲတပ်ဖွဲ့ကဒီဘာမော့ခါရဲ့အင်တဲ့ကိုတကားချုပ်ဖြတ်ဝင်ဖမ်းဆီးခဲ့ပါတယ်။ဘာမော့ခါဝန်ကွမ်ဆန်ဟာတရုတ်နိုင်ငံလူခွင့်အခြေအနေကိုဝေဖန်ပြောဆိုသူဖြစ်ပြီး VOA Mandarin ဌာနရဲ့ Opinion Score ထင်မြင်ချက်ဆိုတဲ့ရုပ်သံဆွေးနွေးပွဲအစီအစဉ်မှာပါဝင်ဆွေးနွေးနေချိန်တွင်ရဲတွေကအိမ်တကားဖြတ်ဝင်လာတဲ့အခြေအနေကိုကြုံရတာပါ။ဘာမခဝန်ကွန်ဆန်ဟာတရုတ်နိုင်ငံရှန်တောင်ပြည်နယ်ဂျီနန်မြို့တော်မှာနေထိုင်သူပါ။မနေ့ဗိုလ်တုနေ့ညကအဲ့ဒီအစီအစဉ်ထုတ်လွှင့်နေချိန်တွင်ဘာမခဆန်ကိုသူ့နေအိမ်ကနေခေါ်ထုတ်သွားခဲ့ပြီးတဲ့နောက်သူ့ရဲ့ cellphone WeChat လူမှုကွန်ရက်ဆက်သွယ်ရေးမီဒီယာတွေကနေတဆင် Mandarin ဘာသာဌာနကဆက်သွယ်ဖို့ကြိုးစားခဲ့ပါတယ်။ဒါပေမဲ့လည်းပမခဘကဘာမှတုံ့ပြန်ပြောတာကိုမရခဲ့ပါဘူးပမခကကျွန်တော်အမြင်ကိုကျွန်တော်ပြောပိုင်ခွင့်ရှိတယ်ဒါဟာကျွန်တော်ရဲ့လွတ်လပ်စွာထုတ်ပေါ်ပိုင်ခွင့်ပါဆိုတဲ့စကားတွေဟာစနေကအစီအစဉ်မှာပမခဆန်တယ်လီဖုန်းကနေတစ်ဆင့်ပြောထားတဲ့နောက်ဆုံးစကားတွေပါပဲပြီးချင်းပြတော့ချစ်စိုက် VOA သတင်းတောက် Jibin Fan ကတော့ပြည်နိုင်ငံကြားရေးပြန်ကြားရေးသတင်းဌာနကိုမှတ်ချက်ပေးဖို့တယ်လီဖုန်းနဲ့ဆက်သွယ်ပေးမယ်အများပြည်သူဆက်သွယ်ဖို့ပေးထားတဲ့မိုဘိုင်းကပိတ်ထားပြီး live phone ကိုဖြေမဲ့သူမရှိဘူးလို့ဆိုပါတယ်စန်တန်တက်ကတော့အများပြည်သူလုံခြုံရေးဌာနနဲ့ဂျီနန်မြို့အများပြည်သူလုံခြုံရေးပြည်ဖို့တို့ကိုလည်းပြည်ရိုးတို့ကိုလည်းသတင်းတောက်ဖန်ကဆက်သွယ်မေးမြန်းခဲ့ပေမဲ့ဘယ်ဌာနကမှပြန်ဖြေတာမရှိခဲ့ပါဘူးခင်ဗျာ
ဒီ American Band ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6:00ခွဲကနေညနေ9:00ထိ5.7kHz 1068 kHz 1956နဲ့5.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American Band မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တရုတ်နိုင်ငံရဲ့အကူအညီနဲ့တည်ဆောက်မဲ့ရခိုင်ပြည်နယ်ကကြောက်ဖြူရင်းနဲ့စီမံကိန်းကိုမူလကရထားတာတဲ့ကုန်ကျစရိတ်တိတိတသာရွှတ်ချသွားမှာဖြစ်ကြောင်းမြန်မာစိုးရတာဝန်ရှိသူတစ်ယောက်ကပြောဆိုလိုက်ပါတယ်ကြောက်ဖြူရင်းနဲ့စီမံကိန်းကိုမူလကဒေါ်လာ 9.3 ဘီလီယံအကုန်ကျခံဆောက်လုပ်ဖို့အဆိုပြုထားပေမဲ့အခုခါမှာတော့ခမန်းချေ 1.3 ဘီလီယံလောက်ထိရွှတ်ချသုံးစွဲသွားမဲ့အကြောင်းစီမံကိန်းနဲ့ပတ်သက်လို့မိလာတဲ့လုံကစိစက်ညှိနှိုင်းမှုတွေမှာဦးဆောင်တာဝန်ယူခဲ့သူဗနိုင်းဝန်ကြီးဌာနဒုတိယဝန်ကြီးဦးဆက်အောင်ကိုကိုကပီရိုက်တာသတင်းကဖော်ပြလိုက်တာပါတရုတ်နိုင်ငံနိုင်ငံနဲ့ပါကစ္စတန်နိုင်ငံတွေမှာတရုတ်နိုင်ငံရဲ့အကူအညီနဲ့တည်ဆောက်ခဲ့တဲ့စီမံကိန်းတွေကြောင့်အစိုးရတွေမှာအကျိုးပြသနာတွေပေါ်ခဲ့တဲ့သတင်းတွေကြောင့်မြန်မာနိုင်ငံမှာဆောက်လုပ်မဲ့စီမံကိန်းမှာလည်းအကြီးအကျယ်ကုန်ကျခံသုံးစွဲမဲ့အစီအစဉ်ပေါ်စိုးရိမ်မကင်းတဲ့သဘောထားတွေထွက်ပေါ်ခဲ့ရတာကအခုလိုသုံးစိရှော့ချဖို့ဆုံးဖြတ်လိုက်တာလည်းဖြစ်ပါတယ်စီမံကိန်းမှာမူလကတင်မောဆက်ကတ်နိုင်တဲ့နေရာ10နေရာရထားဖို့ထားဖို့ညီမထားပေမဲ့လည်းအခုခါနှစ်နေရာအထိစိတ်ကန်းအရွယ်စားကိုရှော့ချသွားမှဖြစ်ကြောင်းလည်းဒုဝန်ကြီးဦးဆက်အောင်ကပြောဆိုခဲ့တာပါစီမံကိန်းမှာအထူးကပါဝင်မဲ့တရုတ်နိုင်ငံပိုင်းစစ်တက် group ကတော့စီမံကိန်းအတွက်ဆက်လက်ဆွေးနွေးညှိနှိုင်းနေဆဲဖြစ်ပြီးဒေါ်လာ 1.3 ဘီလီယံစီမံကိန်းပထမအဆင့်မှာသုံးဆမဲ့ပမာဏသာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်စီမံကိန်းကိုအဆင့်40ခွဲတိစောက်သွားမှဖြစ်ကြောင်းလည်းပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့ပြောမသွားပါဘူးတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူကန်ရှောင်ကတော့ဆွေးနွေးညှိနှိုင်းမှုတွေမှာတိုးတက်မှုတွေရှိကြောင်းပြောပေမဲ့အသေးစိတ်ဖြေဆိုဖို့ကတော့ငြင်းဆန်ခဲ့ပါတယ်ကြောက်ဖြူရင်းနဲ့စင်ကတဲ့အတူအထူးစည်းဝါးရေးဆောင်တိစောက်ရေးကိုမူလကဒီနှစ်မှာစတင်တိစောက်ဖို့ရည်မှန်းထားပြီးဒေါ်လာ10ဘီလီယံလောက်ကုန်ကျလိမ့်မယ်လို့ခန့်မှန်းထားပါမြန်မာစိုးရအနေနဲ့ကုန်ကျစရိတ်နဲ့ပတ်သက်လို့နိုင်ငံကကျွမ်းကျင်တဲ့တိုင်ပင်ခံလုပ်ငန်းတစ်ခုနဲ့ဆွေးနွေးဖို့ရည်ရွယ်ထားတဲ့အတွက်စီမံကိန်းစတင်ဖို့လက်အတော်ကြာကြာစိုက်ထားရနိုင်တဲ့အကြောင်းလဲဗန်နိုင်းတူဝန်ကြီးဦးဆက်အောင်ကပြောဆိုထားပါတယ
်အာဆီယံနိုင်ငံကြီးဝန်ကြီးများစီဝေးကိုစင်ကာပူနိုင်ငံမှာဒီနေ့ဖွင့်လှစ်လိုက်ရမှာစင်ကာပူဝန်ကြီးချုပ်ကပထဝီနိုင်ငံရေးမတည်ငြိမ်မှုတွေများလာတာကိုအလေးပေးပြောလိုက်ပြီးအဖွဲ့ဝင်တွေအားလုံးညီညီညွတ်ညွတ်ယက်တည်ပေးကြဖို့တောင်းဆိုလိုက်ပါတယ်လက်ရှိအာဆီယံလှည့်ကြောက်ကထဖြစ်တဲ့စင်ကာပူနိုင်ငံရဲ့ဝန်ကြီးချုပ်လီရှန်လုံးက အာဆီယံနိုင်ငံတစ်ခုချင်းအနေနဲ့အင်အားကြီးနိုင်ငံတွေရဲ့တင်းသွင်းဖိအားပေးတာတွေကြုံနေရတာကြောင့်အာဆီယံတံမိုးဖြစ်တဲ့ပေါင်းစည်းထိရောက်မှုကိုဆက်ထိန်သွားပြီးနိုင်ငံတကာရေးပါမှုဆက်ပြနိုင်ဖို့အရေးကြီးနေပြီလို့ဖွင့်မယ်ကမှပြောလိုက်ပါတယ်။ဒါ့အပြင်ဝန်ကြီးချုပ်လီကစီးပွားကုန်သွယ်ရေးအရလည်းအာဆီယံရဲ့ဆွေးနွေးဘက်တွေဖြစ်တဲ့အမေရိကန်နဲ့တရုတ် EU ဥရောပသမ္မဂနဲ့ကနေဒါအပါအဝင်တခြားမိဘနိုင်ငံတွေကြားကုန်သွယ်ရေးတင်းမာမှုတွေကြီးမားလာတဲ့ချိန်မှာအာဆီယံဖွံ့ဖြိုးရေးအတွက်အရေးပါတဲ့နိုင်ငံတကာကုန်သွယ်ရေးစနစ်မထိခိုက်အောင်အာဆီယံရဲ့စည်းလုံးမှုအားနဲ့ထောက်ခံပေးသွားဖို့လိုနေပြီလို့တိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံကနိုင်ငံတကာပူးပေါင်းဆက်ဆံရေးဝန်ကြီးဦးကျော်တင်လဲတက်ရောက်နေတဲ့ဒီစည်းဝေးမှာဝန်ကြီးချုပ်လီကပဲအခုလိုကမ္ဘာကုန်သွယ်စနစ်ပေါ်ချိန်ဆမှုတွေကြုံနေရချိန်မှာအာဆီယံနိုင်ငံတွေအနေနဲ့ RCEP လို့အတူကောက်ခေါ်တဲ့ဒေတာတွေဘတ်စုံစည်းပွားရေးမိဖက်အဖွဲ့ကြီးကိုဒီနှစ်ကုန်မှာအပြည့်အစုံဖွဲ့စည်းနိုင်ဖို့နှစ်စာတူးကြိုးပမ်းနေတယ်လို့ဆိုပါတယ်။ဒီ RCEP RCEP အဖွဲ့ကြီးတွေမှာအာဆီယံ10နိုင်ငံနဲ့အတူအာဆီယံအဓိကကုန်သွယ်ဘက်6နိုင်ငံဖြစ်တဲ့တရုတ်ဂျပန်ဩစတြေးလျနယူးဇီလန်အိန္ဒိယနဲ့တောင်ကိုရီးယားတို့လည်းပါပါတယ်စင်ကာပူနိုင်ငံခြားရေးဝန်ကြီးဖီဗီယန်ဘလက်ခရစ်စတန်နန်ကလည်းလွန်ခဲ့တဲ့နှစ်90ကနေ90အတွင်းအရှိတောင်အာရှငြိမ်းချမ်းတည်ငြိမ်ဖွံ့ဖြိုးရေးအခြေခံဖြစ်တဲ့လွတ်လပ်တဲ့ကုန်သွယ်ရေးနဲ့စီးပွားရေးချိတ်ဆက်ပေါင်းစည်းမှုတွေကိုဆက်ထိန်သွားဖို့အတွက်ဒီအာဆက်အဖွဲ့ကြီးဟာရေးပါလာတယ်လို့ထောက်ပြခဲ့ပါတယ်မြောက်ကိုရီးယားနဲ့အမေရိကန်တို့ထိပ်သီးဆွေးနွေးပွဲကိုထူးထူးခြားခြားလက်ခံကျင်းပခွင့်ရခဲ့တဲ့အာဆီယံဥက္ကဋ္ဌစင်ကာပူနိုင်ငံမှာလုပ်တဲ့ဒီအာဆီယံနိုင်ငံခြားရေးဝန်ကြီးများနှစ်ဆင်ဆွေးနွေးပွဲပြီးမှအမေရိကန်နဲ့တရုတ်တို့လိုအင်အားကြီးနိုင်ငံတွေဖြစ်မြောက်ကိုရီးယားလည်းတက်ရောက်လို့ရှိတဲ့ ARF ကအာဆီယံဒေတာဆိုင်ရာဖိုရမ်ကိုထုံးစံအတိုင်းဆက်ကျင်းပဖို့ရှိနေပြီးမြန်မာနိုင်ငံကရခိုင်ပြည်နယ်ရိုဟင်ဂျာအချက်တဲကိုလည်းဆွေးနွေးဖို့ရှိနေပါတယ်ခင
်အချင်းဖက်ဝါရီကိုအားပေးကူညီမှုနဲ့အမေရိကန်ခရီးယာဘုံကြီးတစ်ပါးကိုဖမ်းဆီးထိန်းသိမ်းထားတဲ့အတွက်တူရကီစူအာရာရှိနေကိုအမေရိကန်ကပိတ်ဆို့တံခတ်အရေးကြီးဖို့ဆုံးဖြတ်လိုက်တဲ့ပေါ်တူရကီကအပြင်းထန်ကန့်ကွက်လိုက်ပါတယ်အမေရိကန်စူအာရဲ့ဆုံးဖြတ်ချက်ဟာဥပဒေနဲ့ညီညွတ်မှုမရှိသလိုလင်းလက်မှုမရှိတဲ့အကြောင်းလဲတူရကီနိုင်ငံခြားရေးဝန်ကြီးဌာနကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ကန့်ကွက်လိုက်တာပ
ါနောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြခဲ့တာပါအခုတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်မြန်မာနိုင်ငံတဝမ်းမိုးသည်းထန်စွာရွာသွန်းခဲ့ပြီးရေကြီးမှုတွေဖြစ်ပွားခဲ့တာမို့တိမ့်နဲ့ချီတဲ့ဒေသခံတွေရေပေးတင်ခဲ့တယ်လို့လေယာစပားဆိုင်ခင်အများပြရေနစ်မြုပ်ပျက်စီးမှုဖြစ်ခဲ့ပါတယ်လက်တလောစီးရင်အရာဧက9သိန်းကျော်ရေမြုပ်ခဲ့ပြီးဧက3သိန်းကျော်ပျက်စီးမှုရှိနေတယ်လို့လေယာဆိုင်ပြိုးရင်းနဲ့ဆင်မြောင်းဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်ရေဘေးတင်ဒေတာအတော်များများမှမိုးရွာနေစေဖြစ်ပြီးရေဘေးဒုက္ခတွေကိုအိမ်မပြန်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်။ VOA သတင်းထောက်နိုင်ကွန်းအင်ကစူးစီးတင်ပြထားပါတယ်
။မြန်မာနိုင်ငံဒေတာအနှံ့ပြားမိုးသည်းထန်စွာရွာပြီးရေကြီးခဲ့လို့လေယာဆိုင်ခင်းများပြားရေနစ်မြုပ်ပျက်စီးခဲ့တာပါ။နိုင်ငံတော်ကလေယာစပါးဆိုင်ခင်းတွေရေနစ်မြုပ်ပျက်စီးမှုနဲ့ပတ်သက်လို့လေယာဆိုင်ပြည်ရေးနဲ့ဆယ်မြောင်းဝန်ကြီးဌာနရဲ့အပြောရေးဆိုခွင့်ရှိသူအမြဲတမ်းတွင်းပေါ်ဦးမျိုးတင်ထွန်းကအခုလိုပြောပါတယ်။
ခဏသိန်းကျော်ရေမြုပ်တယ်၊၁၀သိန်းကျော်ပြန်ပေါ်တယ်၊၃သိန်းကျော်ပြည့်စုံတယ်။ပြန်ဆိုင်တာကမိုးစဘာ၆ပေါင်းကျော်ဆိုင်တယ်။ဒီလိုလိုက်တာပါ။အဲဒီမှာနားဧရိယာပြတ်တာက၂သိန်းကျော်ပါတယ်၊မိုးစဘာ၁သိန်းကျော်ပါတယ်၊ပြန်နာကတော့အခြားပြည်နဲ့ပါတယ်။ကျွန်တော်တို့ဝန်ကြီးဌာနအနေနဲ့တော့မိုးစဘာဆိုင်တဲ့တောင်ပြည်မျိုးစဘာသာပတ်မှုရှိပါတယ်။နောက်ထုံးရည်လိုရင်လည်းစုလို့ရထောင်ချက်တင်နေစီမံလုပ်ဖို့ရှိပါတယ်
။ဇူလိုင်လ29ရက်နေ့နောက်ပိုင်းတိုင်းနယ်ပြည်နယ်တည်တည်ကယူလွန်မှုမှုကြောင့်ပျက်စီးဆုံးရှုံးသွားတဲ့လေယာဉ်မြေစင်းတွေကိုကောက်ခံနေစေလို့လဲသူကဆိုပါတယ်။ရေကြီးမှုကြောင့်မြန်မာနိုင်ငံနှက်ကဆဲတွေကလည်းရေမြင့်တက်လာတာရှိတယ်လို့ရေကျော်လာတာရှိနေတာကြောင့်ဆဲတမန်ကျိုးကျလာမှာကိုဒေသခံတွေစိုးရိမ်မှုတွေဖြစ်ပေါ်နေတာပါ။လက်ရှိဆဲတွေရဲ့အခြေအနေကိုအများအားစောင့်ကြည့်နေတာဖြစ်ပြီးစိုးရိမ်စရာမလိုဘူးလို့ဒုတိယမြေရန်တွင်းပေါ်ဦးမျိုးသိသွန်းကအခုလိုပြောပါတယ်
။အော်အနေမရှိပါဘူးဗျ။ကျွန်တော်တို့ဒီဆဲတွေရှိတဲ့မှာရေကျော်နေတဲ့ဟာကဆဲပေါင်း30နဲ့60ရှိတယ်။အဲ့ကျော်တဲ့ပမာဏလေးနဲ့အငင်းဆုံးမှသူကပုံတွေတော့ပဲရှိတယ်။ဆယ်ရီပြက်ကအာဏာရမရှိပါဘူး။ကျွန်တော်တို့ဆယ်လောင်းဝင်တဲ့နေရာလည်းဒီရေပတ်တွေနေနေတိုင်းတာတယ်။ကျွန်တော်တို့ဝင်ရောကိုစီမံတင်ရတယ်။အများအားဖြစ်မပြဆောင်းကြည့်ရတယ
်။ဇူလိုင်လ26ရက်နေ့ကစပြီးကရင်ပြည်နယ်မွန်ပြည်နယ်နဲ့ပဲခူးတိုင်းတနင်္သာရီတိုင်းဒေသကြီးတွေမှာမိုးရွာသွန်းမှုရေကြီးရေရှာမှုတွေဖြစ်ပွားမှုအတွင်းမွန်ပြည်နယ်တစုံခရိုင်ဘက်မှာစိုက်ခင်းအေက4000ကျော်ရေနစ်မြုပ်ခဲ့တယ်လို့တစုံခရိုင်လေယာဉ်မြေစီမံခန့်ခွဲရေးနဲ့စီရင်အင်းဦးစီးဌာနလက်ထောက်ဦးစီးမှုဦးဝင်းအောင်ဖြိုးကပြောပါတယ
်ဒီပန်းကျော်တော့ရှိမှာလားလက်ရှိကျွန်တော်လက်ခံနေတာကျန်းကျိုးရတဲ့ဆိုရင်တံပေါ်ပြီးအထောင်လို့ရတယ်ဒီနေ့ကတော့အချို့ခေါ်လာပဲပေါ်ပြီးအပေါ်ရောကြီးသားကိုပေါ်ပြီ
းကရင်ပြည်နယ်ဖာညွတ်နယ်ကလယ်ရမစောကျော်အေးကတော့လေယာစပါးဆိုင်ခင်းတွေရေနစ်မြုပ်နေစေလို့ဆိုပါတယ်
ပတ်ကျိုးကြီးတွေကတော့လေတွေပါတယ်ကတော့ ဘာလို့ဒီလိုမျိုးလဲဆိုတော့ဒီလိုမျိုးလဲဆိုတော့ဒီလိုမျိုးလဲဆိုတော့ဒီလိုမျိုးလဲဆိုတော့ဒီလိုမျိုးလဲဆိုတော့ဒီလိုမျိုးလဲဆိုတော့ဒီလိုမျိုးလဲဆိုတော့ဒီလိုမျိုးလဲဆိုတော့ဒီလိုမျိုးလဲဆိုတော့ဒီလိုမျိုးလဲဆိုတော့ဒီလိုမျိုးလဲဆိုတော့ဒီလိုမျိုးလဲဆိုတော့ဒီလိုမျိုးလဲဆိုတော့ဒီလိုမျိုးလဲဆိုတော့ဒီလိုမျိုးလဲဆိုတော့ဒီလိုမျိုးလဲဆိုတော့ဒီလိုမျိုးလဲဆိုတ
ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ ဒီပြည်တဲ့သူတွေရဲ့နောက်ဆုံးချင်တွေကိုတော့တိုင်းဆိုရစီမံပဏာဝန်ကြီးဦးညွှန်ရွှေကကုလိုပြောပါရယ်။
နောက်ဆုံးအပြင်ကမနေ့ကညနေ2:00ကတော့မတော်တရားနဲ့ဆက်ချောက်လူရေတသိန်းဆောင်ရှိရကိုသခန်းထဲကလေးခုခဏနော်စားတော့တရားရဲ့အနေမျိုးရှိတယ်စေနာရှင်များအားဒါအတွက်သူတို့ရည်ရှိတယ်တိုင်းအကြီးပြည်ပြည်ပေါ်တဲ့အကြီးခုပဲရုံးဖွဲ့အနေမှာခန်းနေစီခေါဆိုးရေခွဲရတဲ့ပြည်တွေလူရည်လိုက်ခွဲရန်ပေးတာပေါ့နော်ခင်ဗျပြည်နယ်တွင်းမှာလဲမိုးဆက်လက်ရွာသွင်းနေလို့ရေတွေကြီးနေစေအခြေအနေမှာရှိနေတယ်လို
ကျွန်တော်တို့ကဘယ်အများကြီးမကြဘူးတို့ရည်ပြီးဒုက္ခတွေရတော့သွားနေတော့ပါပဲအကျယ်နေတော့ပါတော့ကျွန်တော်တို့ပြင်ပြနေတာအများဆုံးပဲဒီနေ့ကတော့လေးရှင်တွေတွေ့တယ်ပြင်ပြနေတာဒါအော်မြောက်ဘီရောပါပေါ်ရောရှီကုန်းရောအဲ့ဒီမှာအတော်လုံးတွေ့တယ်ဒီဒီကဒုက္ခတွေရောဒီမှာဟိုခုနကဒီဒုက္ခကြောင့်တော့ကကြင်ပြင်းတွေကဖမ်းအံမြောက်စီကုတ်ကြိတ်ဖပုံးကျန်းစေကြီးဖလိုင်းဘွားစားတဲ့မျိုးတွေမှာ ရေဘေးစကန်60လေးခုဖွဲ့လက်ထားပြီးလူရည်2000ကျော်ရေဘေးကယ်ဆယ်ရေးစကန်မှာခိုးလုံနေရပါတယ်။မိုးပြင်းတဲ့တွင်းမှာရေကျလာပြီးဖြစ်လို့ဒီလင်းမျိုးရေဘေးကယ်ဆယ်ရေးစကန်မှာရှိတဲ့ရေဘေးတင့်တွေများစုဟာနေအိမ်ကိုပြန်လေကျပြီးဖြစ်သလိုကြံမြောင်းမျိုးနယ်ဘက်မှာတော့ရေဘေးတင့်ပြည်သူ1000ကျော်ရှိနေတယ်လို့ဒေသခံအကူအညီပေးရေးဖွဲ့တာဝန်ရှိသူတွေကဆိုပါတယ်။တနင်္လာနေ့တိုင်းဒေသကြီးတနင်္ ဒီကနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့
လိုကင်တွေဖြည့်ရှင်းသင့်ပါတလေဒီနှစ်ပိုင်းတွေမှာမကြုံစဘူးမိုးများရေကြီးမှုတဘာဝဘေးရန်ခံနေရပြီးနှစ်ပေါင်း90ကျော်အတွင်းမြေရေတွေကစိုးရင်ရေမှအထက်ကိုမြင့်တက်လာနေတာဟာတစ်ပင်တစ်တော်ပြုံးတိမှုတွေကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးပြီးခရီးစနစ်ပြည့်ရင်းလာတာကြောင့်ဖြစ်တယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကသတိပေးပြောဆိုလိုက်ပါတယ်လူသိန်းချီဘေးတည်နေရတဲ့ဒီလိုတဘာဝဘေးရန်ရေးဆိုးတွေကြာရောက်နေရတာကိုပေါ်ပေါ်ဆဆသဘောမထားပဲတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာပေးစီမံကိန်းတွေချမှတ်ပြီးအစိုးရတာဝန်ရှိသူတွေရောပြည်သူတွေပါအလေးနဲ့ကင်တွယ်ဖြည့်ရှင်းသင့်ပြီလို့လည်းအကြံပြုကြပါတယ်မဆုမွန်စုစည်းတင်ပြထားပါတယ်ရှင်
အခုလိုနိုင်ငံတော်ဝန်နှစ်ပေါင်း90အတွင်းမတုံ့စဘူးရေကြီးရေလျှံမှုတွေဖြစ်ရတာသဘာဝဘေးဒဏ်တင်ကြရတာကတော့တစ်ပင်တစ်တော်ပြုံးတိမှုတွေနဲ့မြေချောင်းတိမ်ကောမှုတွေကြောင့်သဘာဝပတ်ဝန်းကျင်ပျက်စီးပြီးတော့ဂေဟစနစ်ပြည့်ရင်းလာတာကြောင့်ဖြစ်တယ်လို့မြမပြည်ကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကထောက်ပြကြပါတယ်အခုလိုသဘာဝဘေးအန္တရာယ်တွေကြုံတွေ့နေရတာကိုတာမန်ဖြေဖို့ဖြစ်စဉ်လို့ပေါ်ပေါ်ဆဆသဘောမထားကြဘူးနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေကိုအစိုးရရောပြည်သူကပါအရေးကြီးလှုပ်ဆောင်တင်နေပြီလို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတူဖြစ်တဲ့မြမဆေးရောင်ကွန်ရဲရဲ့ဦးဆောင်သူဒေါ်ဒေဝီတန်စင်ကတိုက်တော်ပါတယ်
ဒီရေကြီးရေရှမ်းတာဆိုလို့ရှိရင်တိတိတာတာချင်းချင်းရှာရှာပေါ့ဒါအစိုးရရောပြည်သူရောတတိထားမိတာ2015စတယ်နော်အဲဒီကတည်းကဆိုတိုင်း14တိုင်းမှာဟို10တိုင်းလောက်ကိုဖြစ်သွားတာပေါ့နော်ဒါပေမဲ့အခု18ကြတော့ရှင်းနှစ်မှာမပါတဲ့နေရာတွေကအခုကြီးလာတာပေါ့နော်ရေကြီးတာမှာတော်တော်ကိုဒီစိုးရင်ရေမှတ်တွေပေါ့တော်တော်ကိုနှင့်တက်တဲ့သဘောရှိတယ်အဲ့တော့ဒေါ်လေးဆိုလိုချင်တာကတော့ဘာပဲပြောပြောပေါ့အတွေ့အကြုံအရဒီတဘာဝဘေးဒဏ်ကိုနာကိထဲကပေါ့ပေါ့လေးပဲဟိုတက်ခဲ့ကြတာလေနော်ဒါပေမဲ့အဲ့လိုတွက်လို့မရတော့ဘူးဆိုတာကတော့အလုံးရဲ့အတိတဲမှာရောက်နေဖို့လိုပြီပေါ့ဘာဖြစ်ရောဖြစ်စင်မယ်နော်ဒီဝါဇောဝါကောင်ကြီးဖောင်းမောင်ကြီးမိုးရမယ်ညမညာရင်ရေကြီးမှာပဲဆိုရက်ဟိုဖြစ်ရောဖြစ်စင်လို့ဒါလေးကိုကြည့်လို့မရတော့
အထူးသဖြင့်အိန္ဒိယနိုင်ငံတွေမှာလည်းသဘာဝဘေးအန္တရာယ်ရင်ဆိုင်နေရတဲ့အချိန်အစိုးရတာဝန်ရှိတဲ့သူတွေကစနစ်တကျစီမံဆောင်ရွက်မှုတွေဆောင်ရွက်နေတဲ့အချိန်မှာပဲမြန်မာနိုင်ငံမှာလည်းရေတိုရေရှည်စီမံကိန်းစီမံချက်တွေနဲ့သဘာဝဘေးပါဝင်လူကဖန်တီးတဲ့သဘာဝပတ်ဝန်းကျင်မပြတ်စီရအောင်လဲစနစ်တကျဆောင်ရွက်သင့်ပြီလို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတဦးဖြစ်တဲ့မြန်မာနိုင်ငံမြေချောင်းမြကွန်ရက်ရဲ့ပြောရေးဆိုခွင့်ရှိသူခွန်ထက်ဆိုးကအကြံပြုပါတယ်
။အားမရတဲ့ပိုင်းအများရှိတယ်ပေါ့လေ။သူရရင်လည်းဒီအရေးပေါ်ဆောင်ရွက်ချက်တွေနဲ့ဦးစားပေးဆိုင်ရာတွေမှာဆောင်ရွက်တဲ့မျိုးတွေကျွန်တော်မတွေ့ရတာတော့ရှိရတယ်။ပထမဦးစားပေးအနေနဲ့ဖြစ်နေတဲ့လက်ရှိအရေးပေါ်ချင်းတွေတော့မဖြေရှင်းပေးနိုင်မယ်နဲ့ထပ်ပြီးတော့မြန်မာနိုင်ငံမှာရေကတာကြီး50 60လောက်တည်ဆောက်နေတဲ့ရေကတာတွေအပြီးရင်တိုင်းဒါဒေတာတွေမှာအဓိကအခုဖြစ်နေတဲ့စီမံကိန်းလုပ်ငန်းတွေကိုထပ်ပြီးကောင်တက်ပေါ်နေတာတကယ်ရုပ်ဆိုးကျဉ်းတန်တယ်ပေါ့လေဆိုလက်ရှိဖြစ်နေတဲ့ဟိုရည်ကြီးမှုတွေကလည်းပြန်ပြီးကျင့်ရင်အစိုးရအနေနဲ့အကောင့်တွေဖော်မဲ့ဥမာမိုဘီလမှာဆိုရင်လည်းကြောက်မိသေးဆက်ရုံပေါ့လေအဲ့လိုမျိုးကိစ္စရဲ့ဒီမှာတကယ်တမ်းပြန်ပြီးတော့သုံးသပ်စီခြင်းနဲ့
မြန်မာနိုင်ငံကအစိုးရတာဝန်ရှိသူတွေအပါအဝင်တပ်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့သဘာဝဘေးအန္တရာယ်ကြာရောက်မှုတွေကိုစနစ်တကျကူညီကယ်ဆယ်ရေးတွေဆောင်ရွက်ပေးတင်တယ်လို့နောက်နှစ်တွေမှာသဘာဝဘေးအန္တရာယ်ကြာရောက်မှုတွေရောပါအောင်လဲသဘာဝဘေးအန္တရာယ်ထိန်းသိမ်းရေးလုပ်ငန်းတွေကိုအစိုးရအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်တင်တယ်လို့စီးနင်းစည်းကမ်းတွေကိုလည်းလိုက်နာတင်တယ်လို့ဒေါ်ဒေဝီတန့်စင်ကအကြံပြုပါတယ
်အဲ့လိုမျိုးဘေးဒဏ်တွေကိုနော်စိုးစိုးဝါးဝါးဒေါ်လေးတို့ဗမာပြည်လိုပဲခံရတဲ့အာဆီယံနိုင်ငံတချို့ရှိတယ်လေနော်အဲ့ဒီအခါမှာအစိုးရတွေကအရေးအကြီးဆုံးကတော့ဒီ global view နဲ့ global interest ပေါ့နော်ကမ္ဘာကိုစိတ်ဝင်စားမှုနဲ့ကမ္ဘာအမြင်ရှိရမယ်နော်အဲ့တော့ကမ္ဘာမှာဒါမျိုးတွေဖြစ်ရင်တို့တိုင်းသူပြည်သားတွေကိုဘလို့ကဲတင်ကြလဲဘလို့ကြိုတင်ပြီးလှုပ်ထားလဲဆိုတဲ့ဟာတွေကိုဒေါ်လေးတို့ကလှုပ်ရမယ်တိုင်းပြည်တစ်ခုဖွံ့ဖြိုးတိုးတက်ဖို့ဖွံ့ဖြိုးတိုးတက်ဖို့ဆိုရက်နော်ဒီပြင်ထားလို့ရတဲ့အနေအထားတွေကိုထားပြီးတော့မှတကယ်ပွားမယ်နော်ဒီကမ္ဘာဝဘေးအန္တရာယ်လို့ပါလို့ပေါ့ဒါကိုထဲဝင်ဝင်နဲ့ရှင်းတန်းတင်ပြီးအဓိကသဘောပေါက်ဖို့အချိန်တော့တန်ပြီးတော့လေ့ကျင့်မယ
်ဒီနေ့မိုးရသည်မှာတော့မုတ်တုံမိုးကတီးထန်စွာရွာသွန်းလာကြောင်းမြန်မာနိုင်ငံတံပွန်းပြည်နယ်နဲ့တိုင်းတော်တော်များများမှာမိုးများရေကြီးပြီးမြေပြိုကျတာတွေလူသိမ်းနဲ့ချီရေဘေးဒဏ်တင်ရပြီးတော့ကူညီကယ်ဆယ်ရေးစခန်းတွေယာနဲ့ချီပြီးဖွင့်လှစ်ကယ်တင်ဆောက်ရှောက်ပေးနေရတာဖြစ်ပါတယ်ရှင
်မတ်စုဝန်စုစည်းတင်ပြထားတာပါအခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလောတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်American ပြည်အောင်စုနဲ့တရုတ်နိုင်ငံအကြားကကုန်သွယ်ရေးစစ်ပွဲအခြေအနေတိုးမြင့်ဖြစ်ပေါ်လာနေတာကြောင့်မေလကစလို့ပဲပီးဆက်ဈေးနှုန်းဟာတိတ်ကို20ရာခိုင်နှုန်းနီးပါးကျဆင်းသွားပါတယ်။အကောက်ခွန်တိုးမြင့်မဲ့အစီအစဉ်က American လယ်သမားတွေအတွက်အရေးပါတဲ့ဈေးကွက်ကိုထိခိုက်သွားစေပြီး၅နှစ်ဆက်တိုက်ဝင်ငွေကျဆင်းနေတဲ့လယ်သမားတွေကိုပိုပြီးအထိနာသွားစေပါတယ်။ဒီအကြောင်းကို VOA သတင်းတော် Kane Farabo သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ
်။ Illinois ပြည်နယ်ကပဲပီးဆက်ဆိုင်တဲ့လယ်သမားကြီးဖက်ဂရီတာကွင်းထဲမှာစိုက်ထားတဲ့တင်းနံပင်တွေနဲ့အလုရှုပ်နေတာဟာဒီနေ့အတွက်အထွက်များမဲ့တင်ကိတာဖြစ်ပြီးဒါဟာကောင်းမွန်တဲ့အရေးလက္ခဏာပါဒါပေမဲ့အကောက်ကွန်တိုးကောက်မှာကြောင့်ပြပကဝယ်လူစိတ်ရှိသူတွေနောက်ပြန်လက်သွားစေတာကြောင့်ကုန်သွယ်ရေးစစ်ပွဲဆက်ဖြစ်နေမယ်ဆိုရင်သူ့အနေနဲ့တဧကမှာဒေါ်လာ100လောက်ရှုံးပေါ်မဲ့သဘောရှိနေပါတယ
်ကျွန်
တော်တို့ကိုလဲမင်းညှင့်နေတယ်လို့ပါပဲ
အဲ့လိုဖြစ်နေတယ်ဆိုတာကိုထရမ့်အစိုးရကလည်းလက်ခံထားပြီးဖြစ်တာကြောင့်ဂရီတာလိုလယ်သမားတွေအတွက်ဒေါ်လာ12ဘီလီယံအကူအညီပေးဖို့စီစဉ်နေပါတယ်
If you take the 12 billion which assuming it all go to beans which
အနည်းဘီလီယံအကူအညီရတယ်ပဲဆိုကြပါစို့ဒါကလည်းပဲအတွက်ကြီးတက်တက်တော့မဟုတ်ပါဘူးအဲ့ဒီငွေကိုခွဲပေးလိုက်မယ်ဆိုရင်တဧကကို14ဒေါ်လာစီလောက်ပဲရပါမယ
်ခင်ဗျားအနေနဲ့တဧကကိုဒေါ်လာ100လောက်ရှုံးပေါ်ဖို့ရှိနေတယ်နော
် That's correct
ဟုတ်ပါတယ
်ဆိုတော့တဧကကို86ဒေါ်လာလောက်တော့ရှုံးနေတာပေါ့
That's correct
ဟုတ်ပါတယ
်ဂရီတာအနေနဲ့အကူအညီပေးတာကိုကျေးဇူးမတင်တာတော့မဟုတ်ပါဘူးသူအနေနဲ့အကူအညီအစားကုန်သွယ်ရေးကောင်းတာကိုလိုလားနေတာပ
ါ The aid package certainly is appreciated and we appreciate the fact that USDA
ဆိုင်ပြည်ဝင်ကြီးဌာနကကျွန်တော်တို့အတွက်စိုးရိမ်မှုရှိတာကိုကျေးဇူးတင်ပါတယ်ဒါပေမဲ့လက်တွေ့မှာအခုလိုကြီးမားတဲ့ကုန်သွယ်ရေးပြဿနာဖြစ်တဲ့အခါကဏ္ဍတွေကအရေးကြီးပါတယ
် Mark Elverson ဟာ Illinois ပြည်နယ်ပဲပီးဆက်ကုန်သွယ်ရေးအသင်းကညွှန်ကြားရေးမှူးတူပါ
This is not a natural disaster. This is a man-made disaster. It's not an act of God, but
ဒါဟာသဘာဝဘေးအန္တရာယ်ကြောင့်မဟုတ်ပဲလူတွေဖန်တီးတဲ့ဘေးဒုက္ခပါ။ဘုရားသခင်ရဲ့ချိန်စာလည်းမဟုတ်ပါဘူး။တချို့ကဒါဟာမိုင်မဲတဲ့လောရက်လိုတော့ပြောကြပါတယ
်။တရုတ်နဲ့ကွန်သွယ်ရေးစစ်ပွဲဖြစ်နေတာက2012ခုနှစ်မှာကြုံခဲ့ရတဲ့မိုးခေါင်ရေရှားမှုတွေပိုဆိုးတယ်လို့သူကပြောပါတယ
်။ But we had mechanisms in place to deal with that and we always knew that the very next year we would be able to plant our crops again.
ဒီရှားတဲ့ပြဿနာကိုဖြေရှင်းဖို့ကျွန်တော်တို့မှနီးလန့်ရှိပြီးသားပါ။ပြီးတော့ဒီမှာမိုးခေါင်ရဲ့နောက်နှစ်မှာစိုက်ပျိုးပြီးသီးနှံထွက်ကောင်းမယ်ဆိုတော့ကျွန်တော်တို့အမြဲတမ်းသိထားပါတယ်။ဒ ဒီကိစ္စမှာကအဲ့လိုဖြစ်မလားဆိုတာကျွန်တော်တို့အတက်မပြောနိုင်ပါဘူးရှင်းနေမှာဘာဖြစ်မယ်ဆိုတာကျွန်တော်တို့မသိနိုင်ပါဘူးကြီးရတာတော့တရုတ်နဲ့ကျွန်တော်တို့ကြားဖြစ်နေတဲ့ကုန်သွယ်ရေးပြဿနာကြောင့်ဘရဇိုကတရုတ်ဈေးကွက်ကိုဖဲ့ယူသွားမယ်သဘောရှိနေပါတယ
်အဲ့ဒါဟာဂရီတာအတွက်အကြီးမားဆုံးဆိုးရိမ်မှုပ
ါ Brazil one of our largest competitors they're always expanding so this
ဒါကရေတိုးကရဲ့ရိုက်ခိုက်မှုမဟုတ်ပါဘူးဘရာဇီးကကျွန်တော်တို့အတွက်အဓိကပြိုင်ဘက်ပါသူတို့ကဈေးကွက်ကိုအမြဲချဲ့ထွင်နေတာကြောင့်ရေရှည်မှာကျွန်တော်တို့ရဲ့ဈေးကွက်ထိခိုက်သွားနိုင်ပါတယ်။လက်တလောကြုံတွေ့ရတဲ့ပြဿနာထက်ကျွန်တော်ကအဲ့ဒီရေရှည်ကိစ္စကိုပိုဆိုးရိမ်မိပါတယ်
။ရောင်းမထွက်တဲ့ပေပိဇက်တွေကိုဘာဆက်လုပ်ကြမလဲဆိုတဲ့ပြဿနာလည်းရှိနေသေးကြောင်း Mark Everson ကပြောပါတယ
်။ It looks like we may end up putting a record amount of soybeans in storage and when that happens
အခုတိုင်းဆိုတော့ရောင်းမထွက်တဲ့ပေတွေကိုဂိုဒေါင်ထဲသိမ်းထားမယ်သဘောရှိနေပါတယ်။အဲ့လိုဖြစ်ပြီးဆိုရင်တော့တမိုင်းကပြည်တဲ့တင်ကန်းသာအရာဈေးတွေထိုးကျသွားမှာပါပဲ
လက်ရှိမှာတော့ greater အနေနဲ့လှုပ်ရှားရှိတာဆက်လုပ်နေုံပါပဲဒီတော့တွင်ဈေးကျသွားတာကိုကာမိအောင်တရုတ်ပြည်တခြားနိုင်ငံတွေကပဲပီဇာဝယ်လို့အားမြင့်တက်လာဖို့နဲ့အမေရိကန်ပဲတွေကမ္ဘာဈေးကွက်မှာဂုဏ်သိက္ခာညွန်းနှံပြီးထာဝရအထိမနာသေးခင်သမ္မတထရမ့်ရဲ့ကုန်သွယ်ရေး policy တွေအလုပ်ဖြစ်ပါစေလို့ပဲမျှော်လင့်နေကြပါတယ
် I support what he's trying to do I can't say that I support
သူလှုပ်ချင်တာကိုကျွန်တော်ထောက်ခံပါတယ်။ဒါပေမဲ့သူလှုပ်နေတဲ့နီလန်းကိုတော့မထောက်ခံပါဘူး
။အဲ့ဒီနီလန်းကအမေရိကန်လယ်သမားတွေအတွက်ကြီးမားတဲ့မသေးချာမှုနဲ့အမျက်အစွန်းရောကြမှုကိုဖြစ်ပေါ်စေနိုင်ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်စီစဉ်တင်ပြပေးခဲ့တာပါရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုစီစဉ်ပြီးပြီးချင်းမှာပဲ Asia Set 7 ဂျူရူကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV စီစဉ်ကိုကြည့်ရှုနိုင်ပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြမအရေးသုံးသပ်ခြင်းနဲ့တိုင်းရင်းသတင်းလွှာကဏ္ဍတို့ကိုနားဆင်ကြရမှာဖြစ်ပါတယ်အခုတော့ဂျန်နေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြမနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင
်စင်ဘာဝေနိုင်ငံရဲ့ခေါင်းဆောင်တွေဘယ်သူဖြစ်မလဲဆိုတာသိခွင့်ရဖို့တောက်ဆိုဆန္ဒပြသူတွေနဲ့ရဲတွေချာဒီရုံးနေဖြစ်ခဲ့ပြီးနောက်တည့်ဖြစ်တဲ့ဒီနေ့မှာတော့ဇင်ဘာဝေနိုင်ငံသားတွေသမ္မတရွေးကောက်ပွဲရလဒ်ကိုစောင့်မျှော်နေပါတယ်။တင်းလာနေကရွေးကောက်ပွဲရလဒ်ကိုမနေ့တုန်းကရွေးကောက်ပွဲကော်မရှင်ကညင်ညာမယ်လို့မျှော်လင့်ထားပေမဲ့ရလဒ်ကိုညင်ညာဖို့အ ਨੇ ဆုံးတည့်ရထပ်ဆိုင်နေတာပါ။ညိုဟာရီကဆန္ဒပြသူတွေနဲ့ရတက်ဖို့နေကြဖြစ်ခဲ့တဲ့ဒီရုံးတင်မှာတော့လူ3ဦးသေဆုံးခဲ့ပါတယ်။ကိုရီးယားစစ်ပွဲတွင်ကြာဆုံးသွားတဲ့အမေရိကန်စစ်သည်တွေလို့ယုံကြည်ထားတဲ့ကျဉ်ချံရုပ်လောင်းတွေကိုပြန်လည်လွှတ်ပြောင်းပေးတဲ့အတွက်မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်ဟွန်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကျေးဇူးတင်စကားပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်နဲ့မကြာခင်ထပ်မံတွေ့ဆုံမှုလည်းမျှော်လင့်ကြောင်းပြောဆိုခဲ့တာပါ။အမေရိကန်ရဲ့သွင်းကုန်တိုးမြှင့်မှုတွေဟာကမ္ဘာတွင်းရဲ့မကျေနပ်မှုတွေသာပေါ်ပေါက်လာနေတဲ့အကြောင်းတရုတ်နိုင်ငံကသတိပေးလိုက်ပါတယ်။ဒေါ်လာဘီလီယံ200လောက်တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်သမ္မတဒေါ်နယ်ထရမ့်ဆွေးနွေးကသွင်းကုန်ကို25ရာရင်းလုံးတိုးမြှင့်သတ်မှတ်ဖို့ချိန်ချောက်နေတဲ့အချိန်မှာပဲတရုတ်နိုင်ငံကသတိပေးလိုက်တာပါတရုတ်နိုင်ငံရဲ့အကူအညီနဲ့တည်ဆောက်မဲ့ရခိုင်ပြည်နယ်ကကြောက်ဖြူရင်းနဲ့စီမံကိန်းကိုမူလကရထားတာတဲ့ကုန်ချစီတိတိသာရှော့ချသွားမဲ့အကြောင်းမြန်မာစိုးရတာဝန်ရှိသူတယောက်ကပြောဆိုလိုက်ပါတယ်ကြောက်ဖြူရင်းနဲ့စီမံကိန်းကိုမူလတုန်းကဒေါ်လာ 9.3 ဘီလီယံအကုန်ချခံဆောက်လုပ်ဖို့အဆိုပြုထားပေမဲ့အခုခါမှာတော့ခန့်မှန်းခြေ 1.3 ဘီလီယံလောက်ထိရှော့ချသုံးစွဲသွားမဲ့အကြောင်းစီမံကိန်းနဲ့ပတ်သက်လို့မိလာတဲတုန်းကစစ်ဆန်ညှိနှိုင်းမှုတွေမှာဥဆောင်တာဝန်ယူခဲ့သူဗန်နိုင်းဝန်ကြီးဌာနဒုတိယဝန်ကြီးဦးဆောင်ကိုကူကပ်ပြီးရိုက်တာသတင်းကဖော်ပြလိုက်တာပါစီမံကိန်းမှာမူလကတင်မောစက္ကန့်နိုင်တဲ့နေရာ10နေရာထားဖို့ရည်မှန်းထားပေမဲ့အခုခါမှာတော့နှစ်နေရာတိစကန်ရွယ်စားကိုရှော့ချသွားမှာဖြစ်ကြောင်းလဲတူဝင်ကြီးဦးဆောင်ကပြောဆိုခဲ့တာပါစီမံကိန်းမှာအဓိကပါဝင်မဲ့တရုတ်နိုင်ငံမှာ City Group ကတော့စီမံကိန်းအတွက်ဆက်လက်ဆွေးနွေးညှိနှိုင်းနေစေဖြစ်ပြီးဒေါ်လာ 1.3 ဘီလီယံစီမံကိန်းပထမဆင့်မှာသုံးစွဲမဲ့ပမာဏသာဖြစ်ကြောင်းပြောဆိုထားပါတယ်
ကျေးဇူးပါရှင်သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပြီးအတန်ပိုင်းအင်ဂျင်နီယာကတော့ Jonah Cummings ဖြစ်ပါတယ်ကြာတာပြီးနေ့ညနေပိုင်း VOA Radio အစီအစဉ်တွေကို9.2 meter 16.25 ရုပ်ကနေထုတ်လွှင့်ပေးခဲ့တာပါ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.
From Washington, this is